ျင်းကြရီကတော့ကကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တဲ့သရုပ်ထအကျဉ်းချုပ်နန်ဆန်းမဲခေါင်တိတဖွံ့ဖြိုးတိုးတက်ရေးလူမျိုးများရဲ့2019 YICNG ဆန်းသစ်တီထွင်မှုပြန်ပွဲမှာမြန်မာနိုင်ငံကလူငယ်3ဦးပါဖွဲ့နေနဲ့ဇီဝစွန့်ရင်ရောပြီးတုံးလို့ရတဲ့အထောက်ခံစစ်တီထွင်မှုကပထမရခဲ့ပါတယ်။ဒီပြန်ပွဲနဲ့ပတ်သက်ပြီးပြန်ပွဲအကဲဖြတ်တူဖြစ်တဲ့ရန်ကုန်တက္ကသိုလ်ကပမ္မခဒေါက်တာဆင်းလက်အေးကပြောပြပေးပါတော့
ဒီအဲ့ဒီ competition ကသူကနှစ်တိုင်းနှစ်တိုင်းအဲတစ်နှစ်ကိုနှစ်ကြိမ်ပေါ့ဒီ January မှာတစ်ကြိမ် July မှာတစ်ကြိမ်ကျင်းပပါတယ်အရန်ကုန်တက္ကသိုလ်အနေနဲ့အဲတက်ဝင်ဝင်ပို့ချက်ကိုကျောင်းသားတွေကိုကျွန်တော်တို့ကအင်ဗိုက်လုပ်လိုက်ပါတယ်ဒီ project team တွေပေါ့နော်အဲ့ဒီကမှာကျွန်တော်တို့ကိုပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင် project team အလုံးပေါင်းအဲ73 team ပေါ့နော်လာပြီးတော့ကျွန်တော်တို့ကျွန်မစီကိုတင်ပါတယ်အဲ့73 team တွေကနေပြီးတော့ကျွန်တော်တို့ကဆက်ရွေးပြရပါတယ်အကောင်းဆုံးကိုလေကြည့်လိုက်တဲ့အခါမှာတနင်္ဂနွေတစ်နိုင်ငံဆိုရင်တင်းတုံးခုထွက်တယ်တစ်နိုင်ငံဆိုရင်တင်းလေးခုပေါ့ကျွန်တော်တို့မြန်မာနိုင်ငံအတွက်ကတော့ပြီးခဲ့တဲ့ဇန်နဝါရီမှာမြန်မာပြည်အနေနဲ့တင်းလေးခုရေးခံပြီးပါတယ် free selection လုပ်လိုက်တာပေါ့
မြန်မာထိုင်းကမ္ဘောဒီးယားဗီယက်နမ်လာအိုစ်နဲ့တရုတ်တို့ပါဝင်တဲ့မဲခေါင်မြေကျောင်းဒေသ6နိုင်ငံကလူငယ်ရေးရဲ့ပြိုင်ပွဲကိုကမ္ဘောဒီးယားနိုင်ငံဖနုံပင်တော်ဝင်တက္ကသိုလ်မှာဇန်နဝါရီလ22ရက်ကနေ26ရက်အထိကျင်းပခဲ့တာပါတရုတ်လာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံတွေက3တင်းစီမြန်မာနဲ့ဗီယက်နမ်က4တင်းစီနဲ့ထိုင်းနိုင်ငံက2တင်းပါဝင်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်။အခုပြိုင်ပွဲဟာတဘာဝဝင်းကျင်မငင်နွမ်းစီတဲ့တီထွင်မှုခေါင်းဆောင်အောင်မှရှင်ပြိုင်ရတာဖြစ်ပါတယ်။ဒီပြိုင်ပွဲမှာရန်ကုန်တက္ကသိုလ်ယူပဗေဒပထမနှစ်ဂုံလူရန်ကမောင်အိုဆိုးကျော်မတ်မေမြန်နိုးဦးနဲ့မောင်ဇဲထက်တို့ကအကောင်းဆုံးဆုကိုရခဲ့တာဖြစ်ပါတယ်။
ထမင်းရတယ်ဒီတက်ရှိခုပြင်ကြပြန်ရတဲ့အချိန်မှာမြန်မာနိုင်ငံဒီချိန်မှာကျွန်တော်တို့ရဲ့ဒီ physics ကလေးတွေကချင်း physics first year honor ကလေးတွေဒီရဲ့ဒီမှာနေပြောမှာဒီ the most innovative team award ဆိုပြောတာရပါတယ်အဲ့အဲ့ဒီမှာသူတို့ပြန်နေတဲ့အကြောင်းအရာလေးကဘာလဲဆိုလို့ရှိရင် hybrid solar dryer ဆိုပြောအဲ့ဒါလေးကိုသူကဆောက်ထားပါတယ်ကလေးတွေကလေ solar energy ကိုပုံပြီးတော့မှဆေးလက်တွေကမှဖြည်းဖြည်းပေါ့နော်သူက vegetable တွေပါတယ်ကို၆ခံတဲ့ set ကလေးဒါပေမဲ့သူကမိုးရရောက်လာတဲ့အခါကျလို့ရှိရင်ဒီ solar ကမရတော့ဘူးမရတော့တဲ့အခါကျလို့ရှိရင်လည်း solar ကိုမတုံးမနဲ့အဲ့ဒီ set ကလေးမှာပဲသူက biomass ကိုပုံပြီးတော့ပေါ့နော်ဒီ agriculture waste တွေပါတယ်ပေါ့ biomass ကိုပုံပြီးတော့မှ food generation လုပ်ရရတယ်ဆိုပြီးတော့ hybrid solar dryer ဆိုတော့အဲ့ဒါလေးကိုသူကဆောက်ခဲ့တာပေါ့နော်ဟိုဆောက်ဖို့ project တွေရေးထားတာပေါ့နော်ဟောအဲ့ဒါလေးကနေသူကစုရတာပါရှင်နှစ်ခုပေါ့မိုးရသည်ဆိုရင်ဒီ solar ကိုတုံးမယ်ပေါ့နော်မိုးရသည်မိုးနေအောင်မရတဲ့အချိန်ဆိုလို့ရှိရင်ဒီ biomass ကိုတုံးမယ်ပေါ့အဲ့လိုလေသူဆောက်ထားတဲ့ဟာလေးပေါ့နော်
ဒီလန်ချန်နဲ့ကောင်တီတာဖွံ့ဖြိုးတိုးတက်ရေးအတွက်လူငယ်တွေကိုဒီဆန်းသစ်ပြောင်းပြန်ခွဲတွေဘလို့ဆက်လုပ်ရဲဆိုတာအဲ့ဒါလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့အဲ့ဒါကတူပါလေလူငယ်တွေကျွန်တော်တို့ကြည့်လို့ရှိရင်လေးချိန်ပေါ့နော်အဲလေးနှစ်ရှိပါလိမ့်ရှင်အဲ့လိုမျိုးကနေတော့မှအဲလန်ဆန်းမဲကောင်ထောက်နိုင်ငံကိုချန်ဟိုင်းမှာရှိတဲ့ဖူဒန်ယူနီဗာစီတီကနေတော့မှစတဲ့အစီအစဉ်မှာအဲဖူဒန်ယူနီဗာစီတီကဥဆောင်ပြီးတော့မှထောက်နိုင်ငံမှာရှိတဲ့တက်လက်ဆာတက္ကသိုလ်ကျောင်းသားကျောင်းသူတွေကို startup project လေးတွေပေါ့တကယ်လို့ကလာမဟုတ်ဘူးရှင်တူပါလေ startup project ကဘယ်လိုစလုပ်ရင်ရမလဲဆိုပြီးတော့လေအဲအဲ့လိုမျိုးပါသူတော့ပြောင်းနေတဲ့အခါမှာဟိုသူကသူရော experiment တွေလုပ်ထားတာပေါ့နော်ဒါပေမဲ့ဟိုအတိအကျလုပ်ပြီးတာမဟုတ်ဘူးရှင်အဲ့တော့အခုလေးနှစ်ပြည့်သွားပြီလေးနှစ်ပြည့်သွားတဲ့အခါမှာအခုဒီနှစ်ကနေစပြီးတော့မှအခုမှစမှာပေါ့နော်ဒီသူက8 project ကိုတကယ်အကောင့်ထဲပေါ်ဖို့အတွက်ကို1သိန်းကိုသူကဒီ PR အဖွဲ့တွေကိုထောက်ပံ့ပေးတယ်ပေါ့ထောက်ပံ့ပေးတဲ့အခါကျရင်ကိုစုရထားတယ်ဒီ project တွေပြောင်းပြီးအကောင့်ထဲပေါ်ဖို့ပေါ့နော်အဲ့လိုမျိုးလေးကိုထောက်ပံ့မှုအစီအစဉ်လည်းရှိပါရဲ့ရှင
်ဒီနှစ်ကမှစပြီးတော့ဒီရွှေငွေတစ်သိန်းပေးမယ်ဟု
တ်ကဲ့ဒီမှာအစီအစဉ်ကဒီနှစ်မှစလား
ဟုတ်ကဲ့ဟုတ်ကဲ
့ဟုတ်
ဒီပွဲလုံလာတာက၄တင်မြောက်ရှိပြီဆိုတော့မြန်မာနိုင်ငံကပြီးခဲ့တဲ့3တင်လုံးကရော
ဟုတ်ပါတယ်ရှင်ပြီးခဲ့တဲ့တုန်းကလည်းရတာရှိရဲ့ရှင်မြန်မာပြည်ကလည်းရတာ၄နှစ်မှာ၄တင်ရှိပြီပါတယ်ရှင်အူဆုံးနှစ်တုန်းကတော့သူကဒီလိုရရတဲ့အတင်းကိုသူပေးလိုက်တာပေါ့နော်နောက်ပိုင်းဒီနှစ်ဒီမှာကြတော့သူကအလုံးပေါင်း၄စုပေးတာဆိုတော့အဲ့၄စုကိုဟိုတန်တန်ငါတသိန်းစီအဲ့လိုမျိုးဟိုပေးလိုက်တာကြတော့မြန်မာပြည်ကလည်းကြတာ၄နှစ်မှာ၄တင်းရှိပြီပါတယ်ရှင
်ဟုတ်ဒီနှစ်မှာသူရခဲ့တဲ့အတင်းအနေနဲ့သူတင်ခဲ့တဲ့ဥစ္စာကကနဦး project ဆိုတော့ဘလို့ပုံစံမျိုးတင်ရတာလဲလက်တွေရောဒီ set တွေကိုလောက်ပြတာလားအနေထားလေးနည်းနည်းပြပြပေးပါ
သူတို့ကကြတော့ရှင်အဲ့ဒါကတင်ရမယ့် project format လေးကိုကြတော့ဒီ Fudan University ကနေကြောမှာဒီ6နိုင်ငံစလုံးကိုဟိုသူတို့ဖြန့်ဝေလိုက်တယ်ပေါ့နော်အဲ့ဒီထဲမှာ format ပါ template ပါတာပေါ့နော်အဲ့ template ထဲမှာသူတို့ဖြည့်ရတယ်ဒါပေမဲ့ဒီ project ကကြတော့တကယ်အစအဆုံးလောက်ထားတာမျိုးကြီးတကယ်အကောင့်တွေခေါ်တာမျိုးကြီးမဟုတ်ဘူးအဲ့မှာဖြစ်နိုင်ရည်ရှိတဲ့ဥစ္စာလေးကို သူတို့ကနေပြီးတော့မှဒီစိတ်ကူးနဲ့ပဲစပြီးတော့မှ project ကိုရှင်းလိုက်ရတာပေါ့နော်အကုန်လုံးပေါ့နော် financial ရော feasibility study တွေပါပြီးပါပါတာပေါ့နော်ပြီးတဲ့အခါဒီ set ကလေးကိုသူတို့လုပ်လိုက်ပြီဆိုလို့ရှိရင်အဲ10 over ပြီးတဲ့အခါဘယ်လောက်မှကြာလို့ရှိရင်ဒါကျေသွားမယ်အဲလူတွေဥပဒေအကျိုးပြုမယ်ဆိုတဲ့ဟာမျိုးအကုန်လုံးပေါ့နော် financial analysis ကိုစက်တဲ့ technical aspect ကိုအကုန်လုံးကိုသူက analysis လုပ်ပြီးတော့ဖြစ်နိုင်ခြေရှိတဲ့ဥစ္စာကိုပေါ့နော် experiment လေးလည်းကိုယ်ဌာနမှာကိုအတူကိုယ့်ဟာကိုအသေးလေးတွေလုပ်တာပေါ့နော်ဒါပေမဲ့တကယ် project ကြီးတစ်ခုလုံးကလုပ်ပြီးသားမဟုတ်ဘူးရှင်လုပ်ဖို့အတွက်သူတို့ရဲ့အစီအစဉ်ပေါ့ဒါပေမဲ့လုံးဝသူကဒီ realistic ဖြစ်မဲ့ project ပေါ့နော်အဲ့ဒါလေးကိုစိတ်ကူးနဲ့ပဲရေးပြီးတော့သင်ရတာချင
်းပြန်ခွဲဝင်တဲ့နေရာမှာဘယ်လိုအစစ်ရှိခံကြရပါလဲ
ပို့တာရဲ့ခါတော့ရောက်ဒီမှာသူတို့ project ကို presentation လုပ်တယ်လုပ်တဲ့အခါမှာကျွန်တော်တို့ expert committee ပေါ့နော်တနိုင်ငံ2ယောက်နဲ့7ယောက်ကဒီပေါ်မှာအဲ့ဒါကိုအစဲပြတ်တယ်အစဲပြတ်ပြီးတဲ့အခါကျအမှတ်တခါပေးထားတယ်ပေါ့ပေးထားပြီးတဲ့အခါကျတော့ချင်းဒုတိယနေ့တက်လို့ရှိရင်ကျွန်တော်တို့မဲခေါင်စပေးဆိုပြီးတော့ကျွန်တော်တို့7ယောက်ကစပွဲ7လုံးမှာထိုင်နေတယ်အဲ့ဒီ project team တွေကသူတို့ team တစ်ခုကအဲ့7ယောက်စလုံးကိုလိုက်တွေ့တယ်သူတို့မင်းက presentation လုပ်ထားတဲ့အထဲမှာတချို့ခါကျတော့နည်းနည်းလိုရာလေးတွေရှိတယ်ပိုကောင်းအောင်ဘယ်လိုထည့်လိုက်ရင်ကောင်းမယ်ဆိုတာ idea ရှိတယ်ကျွန်တော်တို့7ယောက်စလုံးကိုသူကစပွဲတစ်ခုဒီမှာလိုက်ထိုင်ပြီးတော့သူတို့ရဲ့ဒီ project ကိုဘယ်လို upgrade လုပ်ရင်ကောင်းမလဲဆိုပြီးတော့ကျွန်တော်တို့နဲ့ဆွေးနွေးရတယ်ရှင်အဲ့ဒါဒုတိယနေ့ပေါ့နော်တတိယနေ့ရောက်တဲ့ခါကြလို့ရှိရင်ကျွန်တော်တို့7ယောက်ရဲ့အကြံဉာဏ်တွေကသူကပေါင်းထည့်ပြီးတော့မှသူတို့ရဲ့ project future plan ပေါ့နော်နောက်ထပ်သူတို့ဘယ်လိုဆက်လုပ်မလဲဆိုတဲ့ပုံစံမျိုးနဲ့သူကနောက်ဒုတိယ presentation ထပ်လုပ်ရတယ်ရှင်အဲ့တော့အဲ့ဒီ presentation နှစ်ခုရဲ့အမှတ်ကိုပေါင်းပြီးတော့မှဘယ်အဖွဲ့ရတော့ most innovative award လို့ပေးတယ်ပေါ့နော်အဲ့လိုမျိုးလေ
းဒေါက်တာစင်းနဲ့အေးပါမဲခေါင်ဒေါက်တာဖွံ့ဖြိုးရေးမှာလူငယ်ရေးစိတ်ဝင်စားနဲ့ပါဝင်လာအောင်ဘာတွေလုပ်နေလဲဆိုတာကိုစက်ပြီးတင်ပြပေးမှာပါနောက်တစ်ပတ်မှာပြန်တွေ့ဆုံးပါ